ေရင်းကုန်းကြီးရွာကိုဒီလေးကနေလှေနဲ့2နာရီကျော်လောက်သွားရပါတယ်။ရေရင်းကုန်းကြီးရွာဟာနာကင်းမုံတိုင်းမတိုက်ခိုက်ခင်ကရေလုံငန်းနဲ့စီးပွားရေးအဆင်ပြေကြသူတွေများခဲ့သလိုနေ့စဉ်ရေလုံငန်းနဲ့အသက်မွေးဝမ်းကြောင်းပြုပြီးရပ်တည်နိုင်ခဲ့တဲ့ရွာလေးဖြစ်ပါတယ်။နာကင်းမုံတိုင်းတိုက်ခိုက်ခြင်းကလူတရား20ကျော်သေဆုံးခဲ့သလိုလူနေအိမ်တွေနဲ့ရေလုံငန်းသုံးတဲ့လှေတွေပိုက်တွေအလုံးနီးပါးမုံတိုင်းနဲ့အတူပါသွားခဲ့တဲ့အတွက်တရွာလုံးစားဝတ်နေရေးအတွက်အသစ်ကပြန်စားခဲ့ရတဲ့ကြေးရွာလေးပါရေရင်းကုန်းကြေးရွာလိုပဲအေရီတိုင်းဒေသကြီးမှာနာကင်းမုံတိုင်းနောက်ပိုင်းဘဝတွေပျက်စီးခဲ့ရသူတွေအသစ်ကပြန်စားကြရသူတွေမရေတွက်နိုင်အောင်ရှိနေသေးဖြစ်ပါတယ်ရေရင်းကုန်းကြေးရွာမှာအင်ဂျီ300ကျော်ရှိပြီးအများစုကတန်ခါလုပ်ငန်းလုပ်ကင်ကြတာပါနာကင်းမုံတိုင်းမတိုက်ခိုက်ခင်ရေလုံငန်းနဲ့စီးပွားဖြစ်ခဲ့သူကိုမောင်ဦးကနာကင်းမဖြစ်ခင်ရေလုံငန်းနဲ့နောက်ပိုင်းလောက်ကင်စားတော့ရတာအဆင်မပြေတဲ့အကြောင်းအခုလို့ပြောပြပါတယ
်အရှင်တို့ကကျွန်တော်ကငားတိုင်လုပ်ငန်းလုပ်ခဲ့တော့ငားသားပစုံအစားအပေါ်များများရှိခဲ့တယ်ပေါ့လေလုပ်ငန်းတွင်ကျဲလို့လုပ်ရတာလုပ်လို့ကောင်းတယ်ပေါ့လို့အဲ့ဒီနောက်ပိုင်းမှာပြောမယ်ဆိုတော်လေးရှားရှားပါးပါးကိုဖြစ်လာခဲ့တယ်ရှားတဲ့တင်ကန်သမားဗာညာအစားပေါ့အကုန်လုံးပဲအရှင်လို့ပေါ့ဖြစ်ဖြစ်ထုံထုံမရှိခဲ့ကြဘူးအဲ့လိုဖြစ်နေကြတယ်ဘာမှမရှိတော့တဲ့နောက်ပိုင်းမှာတော့မိသားစုရဲ့ဖိမမှုလေးပေါ့လေနောက်ဆုံးဒီရွာမို့ဟိုရွာပေါ့လေမခံနဲ့ရွာပါ냐လေးဖိမမှုလေးနဲ့ခံစားရတယ်အခုလောဆယ်တော့ပြောမယ်ဆိုရင်တော့ကျွန်တော်အဖြစ်ပဲပေါ့နောက်ခင်မရှိခင်တော့ကျွန်တော်ငားတိုင်ဖွင့်နေတာသိန်း10နဲ့ရာနဲ့ရှိပြီးကျွန်တော်လှုပ်ရှားနေတယ်လူဒါပေမဲ့အခုကျွန်တော်လောဆယ်နောက်ဆုံး2သိန်း3သိန်းနဲ့ပိုက်ကလေးချပြီးကျွန်တော်အခုစားတော့နေရတယ
်မုံတိုင်းအပြီးအစိုးရနိုင်ငံတကာအဖွဲ့တွေနဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေအများပြားကလည်းကူညီခဲ့တာတွေရှိပါတယ်သို့တော်လည်းမုံတိုင်းကဖျက်ဆီးခဲ့တဲ့ကွက်လက်ကိုဖြည့်စည်းပေးဖို့ဘယ်သူမှမတက်နိုင်ခဲ့ပါဘူးအစိုးဆုံးအခြေအနေကနာကင်းမုံတိုင်းတိုက်ခိုက်ပြီးချိန်နောက်ပိုင်းမှာတော့ငားရှားပါလာပြီးကမ်းနီးငားဖမ်းသူတွေဟာကမ်းနဲ့၄မိုင်၅မိုင်လောက်အကွာအထိသွားရောက်ဖမ်းယူနေရပြီးကမ်းဝေးငားဖမ်းသူတွေဟာကမ်းနဲ့မိုင်၂၀လောက်အကွာအထိသွားရောက်ဖမ်းယူနေရတယ်လို့ပြောကြပါတယ်မုံတိုင်းမဖြစ်ခင်ကမိမိပိုင်လှေနဲ့ငားဖမ်းပိုက်တွေကိုအသုံးပြုပြီးဘဝအတွက်ရုန်းကန်ခဲ့ရတာအဆင်ပြေတယ်လို့ဖြစ်ခဲ့ပေမဲ့မုံတိုင်းနောက်ပိုင်းမှာတော့သီးပွားပြက်သူတွေတဝမ်းတစ်ခါအတွက်ရုံးကန်ကြရသူတွေများလာပါတယ်ရေလုံငန်းလောက်ကင်နဲ့ကိုဟန်ယူကအခုလို့ပြောပါတယ
်တလမှာ6,000ဝယ်ရနေတော့မိသားစုတစုနဲ့တော့ပြေးတော့ပြေးပဲဒီလိုပဲလုံးဝလိုက်တဲ့လှုပ်ရှားနေရတယ်မလှုပ်ရှားပြရင်လည်းပိုကြီးဆိုးအောင်လုံးဝကိုလှုပ်ချင်တော့ဒီနဲ့တိုးတက်အောင်လို့ကိုကိုပိုင်းလှုပ်လေးပိုင်းလှုပ်ချင်တော့ဒီလိုလာတဲ့မိသားစုကကလေးရ3ယောက်ရှိတယ်မိန်းမလည်းရှိတော့ဘယ်မှမလဲဘူးဖြစ်နေ
နာကင်းမုံတိုင်းဟာတချိန်ကမိမိကိုယ်ပိုင်စီးပွားရေးလို့ဆိုရမယ်ဆက်လေအသေးစားလေးတွေနဲ့ငါးဖန်းကြသူတွေရဲ့ဘဝပေါင်းများစွာကိုဖျက်ဆီးခဲ့တာဖြစ်ပါတယ်အစိုးရကနာကင်းမုံတိုင်းတိုက်ခတ်ပြီးနောက်ပိုင်းအ ਨੇ အချင်းကူညီခဲ့တယ်လို့ပြောကြပါမယ်လူတွေရဲ့တနိုင်တပိုင်စီးပွားလေးတွေပြန်ပြစ်လာအောင်မကူညီခဲ့ပါဘူးအေယာဝတီတိုင်းရဲ့ရေလုံငန်းဟာငွေရှင်တွေအစ်အစ်အစ်အစ်ပေါ်လာပြီးဝိုင်းကြီးကျုပ်စီးပွားရေးလေးတွေဖြစ်လာပါမယ်နဂိုကရှိခဲ့တဲ့တန်ခါလုပ်ငန်းအသေးစားလေးတွေတရက်လောက်တည့်ရစားတန်ခါတဲ့လေးတွေပြောက်ဆုံးကုန်ပါလေဒီလိုမေလာတဝိုက်ဆိုရင်လူတွေရဲ့ရင်ထဲမှာနာကိအဖြစ်ပြက်ကိုပဲပြန်အမှတ်ရကြပါလေရာသီဥတုကိုတန်ပြားစိတ်တွေဝင်လာတာများလာပါလေအများပြောကြတာကတော့နာကိမုံတိုင်းတိုက်ခိုက်ခဲ့တဲ့6နှစ်နောက်ပိုင်းမှာတော့ရာသီဥတုဖောက်ပြန်မှုကိုသတိထားမိလာကြပါလေငပီးလုပ်ငန်းလုပ်ကင်သူတူဦးဖြစ်တဲ့ရေရင်းကုန်းကြီးရွာသူဒေါ်တင်တင်လှကသူ့ခံစားမှုအမြင်ကိုအခုလိုပြောပါလေ
နာကေပြီးနောက်ပိုင်းကျတော့မူးသက်လေးရလဲနှစ်တိုင်းနဲ့မတူထန်တယ်အခုဒီအချိန်ဆိုကျမတို့ငပိလုပ်ငန်းခိုးတော့ဆိုရင်မသိမ့်သေးဘူးအခုဆိုရင်အစောကြီးတိမ့်လိုက်ရတယ်ရာသီဥတုမမှန်ဘူးအဲဒီမှာကျမတို့လယ်လေးပါလေးပေါ့နည်းနည်းပါးပါးလှုပ်တယ်အဲ့ဒါလယ်လေးဟိုပဲလယ်သမားလယ်လုံသားပေါ့အဲ့လိုမှီခိုးပြီးတော့လှုပ်ကြရတာရှိတယ်အရင်လိုမျိုးတငါကိုလုံးလုံးပြီးတော့အာမထားနိုင်ဘူးတချို့ဒီနည်းနည်းလုံနိုင်ကင်နိုင်တဲ့ရွယ်လေးတွေကတော့ဟိုရန်ကုန်မြို့ဆက်ချုပ်သွားတာတို့ပယံသွားတာတို့အဲ့လိုတွေတော့ရှိတယ်တငါကတော့မူးသက်လေးဟာအရင်လိုမျိုးမကောင်းနေ့တိုင်းမလုံနိုင်ဘူးပေါ့တာယာမလုံနိုင်တဲ့ပုံစံမျိုးဖြစ်နေ
မြန်မာပြည်မှာစိုက်ပျိုးရေးလောက်ကင်စားတော့လို့အကောင်းဆုံးတနိုင်ငံလုံးရဲ့ထမင်းအိုးအေရီတိုင်းရဲ့စီးပွားရေးနဲ့ပတ်သက်ပြီးရေရှည်ဖွံ့ဖြိုးတိုးတက်တဲ့အခြေအနေရောက်ဖို့မေးခွန်းတွေအများကြီးရှိနေသေးပါနာကင်းမုံတိုင်းနောက်ပိုင်းခရိုနီတွေရဲ့စီးပွားရေးလုပ်ငန်းတွေတွင်ကျဲလာပြီးအသေးစားလေးတွေပျောက်ကုန်ပါလေတဘာဝတရားကဖျက်ဆီးလိုက်တဲ့အတွက်တာမန်ပြည်သူတွေဟာငားပစုံတွေအရင်လိုဖမ်းမရတော့ပါဘူးစီးပွားရေးလုပ်ငန်းရှင်တွေကိုလုတ်ပိုင်ဝင်ချပေးလိုက်တဲ့အတွက်အရင်လိုလုတ်ကင်စားတော့လို့ မရတော့ပါဘူးစသဖြင့်မသေးပဲကြံရိုက်ခဲ့သူနာဂေးရဲ့အနာတွေကိုကူသားနေကြသူတွေက IFA ကိုပြောကြပါတယ်တေကြတာကတော့ ERI တိုင်းဟာလုပ်ငန်းရှင်ကြီးတွေအတွက်သာအနာဂတ်ဆိုတာတေကြပြီးတာမန်ပြည်သူတွေမှုန်တိုင်းကိုခံစားခဲ့ရသူ ERI တိုင်းသားတွေအတွက်ကတော့အနာဂတ်ဆိုတာဝေဝါးနေသေးဖြစ်ပါတယ်အဆိုးဆုံးကတော့နာဂေးအပြီး ERI တိုင်းသားတွေရွှေ့ပြောင်းမှုများလာနေတာပဲဖြစ်ပါတယ်ဒါဆို ERI တိုင်းသားတန်ခါတွေပဲရောက်လာတာဖြစ်